ရန်ကုန်မြို့အဝင်အထွက်အဝေးပြေးလမ်းမတွေပေါ်မှာဆစ်ဆဲရှာဖွေမှုတွေကိုအခုရက်ပိုင်းအတွင်းစစ်ကောင်စီတပ်တွေဘက်ကတိုးလှုပ်လာနေပါတယ်။ခီးသွွားသူတွေတဲကမတင်ငါသူလူငယ်ပိုင်းတချို့ဖမ်းဆီးခံရတာတွေလည်းရှိပါတယ်။ရန်ကုန်ကလာတဲ့တရင်ကိုမဆုမြမောင်ကတင်ပြပေးပါမယ်ခင်ဗျာ။
ပျောက်ကြားပုံစံဆန္ဒပြပွဲတွေအသေးစားပောက်ကွဲမှုတွေရန်ကုန်မြို့မှာဖြစ်နေချိန်မှာပဲမြို့အဝင်အထွက်အဝေးပြေးလမ်းပေါ်သွားနေတဲ့ကားတွေကိုတပ်တွေကစစ်ဆေးရှာဖွေမှုတွေကိုအခုနောက်ပိုင်းမှာတိုးလှုပ်နေပါတယ်။မတင်ကားတဲ့ကားတွေဆိုရင်အဝေးသက်တာတွေထဲကအဝေးစားတွေကအစတထည့်ချင်းစီစစ်ဆေးတယ်လို့ကိုရိုင်းကြုံခဲ့သူကပြောပြပါတယ်။စစ်ဆေးခံရတဲ့ထဲကမတင်ကားသူလူငယ်တချို့လည်းဖမ်းဆီးခံရတာတွေရှိနေပါတယ်။တကြံတွင်မှာမွေးရက်ကိုခဏပြန်ပြီးတော့ရန်ကုန်ကိုပြန်လာတဲ့သူတယောက်ကလမ်းတစ်လျှောက်သူ့ကြုံခဲ့ရတာမှာအင်းစည်းကားတွေကိုပို့ပြီးတော့ပြစ်မှတ်ထားစစ်ဆေးတာတွေ့ရတယ်လို့ VOE ကိုပြောပြပါဗျ
။ဆက်စနေရနေပြန်လာတယ်။အဝေးပြေးကားကနေပြီးတော့ထွက်တော့ပကူးမှာတခါဆက်တယ်။ဘာလို့ဆက်လဲဆိုတော့မှတ်ပုံနဲ့ဆက်တယ်။ပကူးဘောနဲ့ကြီးသွား။အဲပကူးကနေထွက်လာပြီးတော့စစ်တောင်းရောက်ရောစစ်တောင်းကားမှာတခါဆက်တယ်။စစ်တောင်းကားမှာစစ်တားကြတော့လမ်းဆင်းလျှောက်ခိုင်းတယ်။သူမတင်ရတဲ့လူတွေကြည့်တာပေါ့နိ။ဘယ်ဘာလို့ပို့လဲပေါ့။နည်းနည်းမေးတာပေါ့။အဲအဲ့ရနေပြီးထွက်လာနေပြီ။တက်ချူထွက်မှာပဲတခါထွက်ဖြစ်တယ်တထုံမှာပေါ့နော်တထုံအဲ့ဒါကြတော့ကားပေါ်တက်တယ်မတင်ရတဲ့လူတွေရဲ့ဆက်ပေါ်တယ်ကြည့်တယ်လူတိုင်းဆက်ပေါ်တယ်မဖြစ်တော့သူတို့ကားပေါ်တက်လာပြီးတော့သူလူတွေကြည့်လိုက်တယ်ဒီလူကမတင်ရဆဲကောင်းတယ်ဆိုတော့အဲ့ဒီလူမှတ်ပေါ်တယ်ကြည့်တယ်ပြီးအဲ့ဒီလည်းအဲ့ကိုဆက်တယ်ဖွင့်ဖြစ်တယ်ဆိုတော့အဲ့ဒီစစ်တိုင်းကျတော့ဒီကားအောက်ခံကိုကားသမားပြရတယ်ကားအောက်ခံဆိုတာဒီပစ္စည်းထည့်ရတယ်လေပစ္စည်းထည့်နေအောင်ကြည့်ပါရတယ်၃နေရာ၄နေရာလောက်တော့ဆက်တယ
်မော်လမြိုင်မြို့ဘက်ကနေရန်ကုန်ကိုအခုရက်ပိုင်းပြန်လာခဲ့သူတယောက်ကလည်းရန်ကုန်အပြန်လမ်းတစ်လျှောက်ဆစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့ VOE ကိုအခုလိုပြောပြပါတယ
်တချို့အိမ်စီးကားနဲ့လာတဲ့ဒီဆိုတော့နည်းနည်းတော့အခက်ခဲရှိတယ်သူတို့တွေကနေမြန်တယ်ဘယ်ကလာလဲဘယ်ကိုသွားမလဲတချို့ကားတွေကတော့ဒီမှန်ဒီနောက်ပေါင်းတွေကိုပြဖို့ခိုင်းတယ်တချို့ကားတွေကဒီမှန်လို့ပဲချခိုင်းတယ်လူရဲ့အချင်းကိုရှိတယ်ပြီးတော့အဆင်ပြေတဲ့ကားတွေဖြစ်သွားတယ်အဆင်မပြေတဲ့ကားတွေဖြစ်တယ်မင်းများနဲ့တယောက်တည်းရှိတယ်လူအချင်းနေကြည့်တယ်ပြီးတော့ပစ္စည်းအချင်းနေကြည့်တယ်ဓာရီကိုကြည့်တယ်တော့အခင်နဲ့
မော်လမြိုင်ဘက်ကလာတဲ့အဝေးပြေးလမ်းတစ်လျှောက်နေရာ၄နေရာမန္တလေးဘက်ကပြန်လာတဲ့လမ်းတစ်လျှောက်၂နေရာစသဖြင့်စစ်ဆေးမှုတွေကိုလုပ်နေတယ်လို့ကိုရိုင်းကြုံတွေ့ရသူတွေကပြောပါတယ်အခုလိုမျိုးစစ်ဆေးခံရစဉ်အတွင်းမှာတချို့ဖမ်းခံရသူတွေလည်းရှိပါတယ်မြောက်တကုံမှာနေထိုင်တဲ့ကိုတီဟာနဲ့သူ့ရဲ့ဇနီးမတ်စွမ်းပြည့်စိုးမွန်တို့အပါအဝင်လူငယ်လေးယောက်တကြံတွင်ခီးထွက်ပြီးအပြန်ပဲခူးတိုင်းရွှေချင်မြို့နယ်ထဲမှာဖမ်းဆီးခံခဲ့ကြရပါတယ်။သူတို့ဖမ်းဆီးခံရတာနဲ့ပတ်သက်လို့ကိုတီဟာနဲ့ဒီအကိုတဝင်းခွဲတော်သူက VOA ကိုအခုလိုပြောပါတယ်
။ဒီတကြံပိတ်ရက်ခီးသွားတယ်ခီးသွားပြီးတော့ကျွန်တော်ပြန်လာမယ်ဆိုတော့နှစ်ဆန်းတရနေ့ပေါ့။နောက်နေ့ရုံးပြတ်တာကိုပါညာဆိုတော့ပြန်လာတယ်။ပြန်လာတဲ့အခါမှာကျွန်တော်တို့ဒီလာကြိုပါဆိုတော့ကျွန်တော်တို့အဲ့ဒီလာကြိုဘွားဖြစ်တဲ့အခါမှာကျွန်တော်တို့ကိုဖုန်းဝင်လာတာကကဲဆန်ကြယ်ကြယ်နဲ့ပြန်လာတဲ့အခါမှာအဲ့သူတို့ကိုစစ်တယ်ပေါ့စစ်တယ်ဆိုတော့ကျွန်တော်တို့ကလည်းယူတနန်းစစ်တာပဲဒီအိတ်စစ်တယ်ပါညာသူတို့ဝိုင်းပြီးစစ်ချင်လို့ဆိုပြီးစကမ်းမှာခဏခေါ်ထားတယ်ဆိုတော့အဲ့ဒါကိုကျွန်တော်စောင့်နေတာပေါ့နောက်တစ်ခုက9နိုင်ခွဲလောက်ညနေ9နိုင်ခွဲလောက်လဲကြောက်ကျွန်တော်တို့ကြရတာပေါ့နော်ကိုတီဟာစီကနောက်ဆုံးကြရတာသူတို့အထွေထူးမရှိဘူးတဲ့အေးဆေးဆေးပဲတဲ့ဒီသူတို့ကိုပေါ့မနက်ခင်မနက်မှာကားပေါ်တင်ပေးမယ်ပေါ့အေးဆေးပဲမနက်ပြန်လွတ်မယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒါနဲ့နောက်နေ့မနက်မှာပဲကြိုးမယ်ဆိုပြီးတော့ပဲစောင့်နေရတယ်နောက်နေ့မနက်ဖုန်းခေါ်တဲ့အခါမှာခေါ်လို့မရဘူးပေါ့စုံစမ်းစုံစမ်းနေနေမှနောက်ဆုံးဒီမနေ့ကနေခင်မှာပေါ့သူတို့ဖြူဟာမှုဝင်တယ်တဲ့ဖြူဟာမှုဝင်ပြီးတော့သူတို့စစ်ပြီးတော့ဒီဖြူဟာမှုခေါ်ပါတယ်လို့လို့ကြားတယ်ဗျဟုတ်နောက်ဆုံးကြတာလေ
သူတို့လိုပဲရွှေကျင်ဘက်မှာဖမ်းဆီးခံရတဲ့လူငယ်၁၀ယောက်ထက်မနည်းရှိတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြကြပေမဲ့ VOA ကတိကျအတည်မပြုနိုင်ပါဘူးဖမ်းဆီးခံရသူတွေဟာအခုအချိန်ထိမိသားစုတွေနဲ့တွေ့ဝင်မရသေးသလိုဘယ်မှာထိန်းချုပ်ထားသလဲဆိုတာကိုလည်းမသိရသေးပါဘူး KNU နယ်မြေထဲမှာတင်တန်းသွားတက်လို့ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးတယ်လို့တချို့ကလည်းပြောဆိုနေကြပါတယ်ဒါပေမဲ့မိသားစုဝင်တွေကတော့တကြံတွင်းရက်တို့ခီးသွားကြတာဖြစ်တယ်လို့ပြောပါတယ်ဖန်စီထိန်းသိမ်းထားတဲ့ရွှေကျင်ရဲစခန်းကို VOA ကဆက်သွဲတာမှာတော့တာဝန်ခံဖြေဆိုပေးမယ့်အရာရှိမရှိတာကြောင့်ဖြေဆိုဖို့ညင်းတယ်လို့ဖန်စီခံရသူတွေနဲ့ပတ်သက်လို့သူတို့မသိဘူးလို့ပြောပါတယ်။ဆရာနာရှင်ဆက်ကျင်တဲ့လှုပ်ရှားမှုမှာပါဝင်သူအားပေးသူတွေကိုတရားစွဲဆိုဖန်ဝရန်ထုတ်ထားချိန်မှာပဲအခုလိုမျိုးအဝေးပြေးလမ်းတွေပေါ်မှာခီးသွားတွေကိုပို့ပြီးတော့စစ်ဆေးဖန်စီနေတာဖြစ်ပါရဲ့ရှင်
။မဆုမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျာ။